American Tamara Barack Obama ga Myanmar pyu pyin pyaung le ye ye chain go 2005 ywe kaw pwe go lut let myat swa chin pa ye phwe si bon pyin sin ye ma le kan tat chet twi sa a mya pa win nai aw saung ywe pe ye sa ra ri ne tai ta saung chi ma phit de lo Tamara U Tain Sain ne twi song sin ma pyo su ka de lo pyo lai par de a myo da democracy a phwe chou ukkatha Dwang San Suu Kyi ga ro lut daw ma a myo da democracy a phwe chou ga lu ne su a ne ne phit pe me le PR Choja Goza Biu Sanit Go Gan Gweta Atta Miao Kere Jao Da Jao Pwai Zibong Pien Sin Ye Go Le Pidu Luru Sanna Ne Nyi Pien Sin Ye Zwe Me Shou Be Ubre Bang Duenga Salle Choza Tua Me Lu Pio Cha Lai Pari Pye Song Uro Yangong VOA Yongwe Ta Wengen Dokin So Wenga Tien Pia Ta Wari
Kamwa Vishin Nima Nengang Go Yau Si Nere American Tamra Barack Obama Ha Dikine Yangong Myo Go Yau Si Zema Myota Democracy Pwai Jo Ukta Dong San Suu Kyi Go Tu Ye Ni Ima Tanayi Cha Twa Yau Twit Song Biro Pu Twe Tadin Sa Shin Lin Pwe Pyu Luk Khe Bare
And I was very specific with the president in terms of how we will measure whether or not the transition has been fully realized.
Tamara U Tain Sain ne twet dong ga pi pi pyaung le ye blaw di a pye wa account the phaw pi pi le so da ko jnaw ru be chat twin ne blu tain da ma le so da ko ti ja pyaw pye khe wa le. Number 1 chat ga ro ywe kaw pwe ko tat mat ye atwin chin ba pe bo wa. Naw ja naw ni ni da rue ko jnaw ru ma twet chin ba u. Lut lat pi tia mya ta de pwin lin myin da de ywe kaw pwe ga ne de sin. Pi du ru ye san na ko cha ti ya bo a chain tan ni bi phit ba le.
မြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့တာစစ်တပ်ကကလေးစစ်သားတွေလွှတ်ပေးနေတာသတင်းစာလွတ်လပ်စွာထုတ်ဝေခွင့်ပြုတာစတဲ့တိုးတက်မှုတွေကိုတွေ့နေရပေမဲ့လို့နောက်ထပ်ဆောင်ရွက်စရာတွေအများကြီးကြံ့နေသေးတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့လည်းသမ္မတဩဘားမားကအခုလိုထောက်ပြလိုက်ပါတယ
် I indicated to the president that the constitution amendment process needs to reflect inclusion.rather than exclusion that
ဖွဲ့စည်းပုံပြင်ဆင်ရေးဟာဟိုလူမပါရဘူးဒီလူမပါရဘူးဆိုတာထက်အားလုံးပါဝင်နိုင်ရေးကိုထင်ဟပ်ဖို့လိုတယ်လို့လည်းသမရဥသိစဉ်ကိုကျွန်တော်ပြောပြခဲ့ပါတယ်မြမဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တချို့ဟာတိတ်အဓိပ္ပာယ်မရှိဘူးလို့ယူဆပါတယ်ဒါပေမဲ့နောက်ဆုံးမှာဘလို့ပြင်ဆင်မယ်ဆိုတာကိုတော့ပြည်သူလူထုအပေါ်မှာပဲမူတည်ပါတယ်ဥပမာကျွန်တော်နားမလည်တဲ့ဖွဲ့စည်းပုံမှာပါတဲ့အချက်တခုကသားသမီးတွေကဘယ်သူတွေလဲအဲ့ဒီသားသမီးတွေကြောင့်သမရအဖြစ်ရွေးခံခွင့်မရှိဘူးဆိုတာကတော့ကျွန်တော်တို့အသိအဓိပ္ပာယ်မရှိလာပါဘူး
။ဒေါအောင်ဆန်းစုကြည်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူ့ဆန္ဒနဲ့အညီဆက်လက်စ조사နေတဲ့အကြောင်းအခုလိုပြောဆိုသွားပါတယ်
။ We've just spent one afternoon debating the question of constitutional amendment. I think perhaps some of you may have
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်မှာနေ့တစ်ဝက်လောက်ပဲအပြန်အလှန်အခြေတင်ဆွေးနွေးခဲ့ရသေးတာပါတဲ့။တချို့လည်းကြားပြီးဖြစ်မှာပါလို့ဆိုပါတယ်။ပြားလို့ခေါ်တဲ့အချိုးကျကုစားပြုစနစ်ကိုရွေးကောက်ပွဲတွေမှာအခုဆိုရင်ကျင့်သုံးဖို့ဖြစ်နိုင်တော့ပါဘူးတဲ့ဒီကိစ္စစပြီးဆွေးနွေးကြတော့ကအများကပြောကြတယ်လို့ဆိုပါတယ် NLD ဟာလွှတ်တော်မှာလူနည်းစုဖြစ်နေတာကြောင့်ကန့်ကွက်လို့ရမှာမဟုတ်ဘူးလို့ထင်ခဲ့ကြတာလို့ဆိုပါတယ်နိုင်ငံရဲ့အနာဂတ်အတွက် NLD အနေနဲ့မမမမရက်ပြီးဆောင်ရွက်နေတာဖြစ်ပါတယ်တဲ့အနိုင်ယူလို့တဲ့စိတ်ဓာတ်နဲ့လုပ်နေကြတာမဟုတ်ပါဘူးတဲ့အခုလည်းပြည်သူတွေရဲ့ဆန္ဒနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြင်ဆင်သင့်တဲ့အချက်တွေကိုပြင်ဆင်ဖို့ဆက်ပြီးစ조사သွားမှာဖြစ်တယ်လို့ပြောပြသွားတာပါမြန်မာနိုင်ငံမှာသတင်းသမားတွေအဖမ်းခံနေရတာအသက်ခံနေရတာတွေနဲ့ပတ်သက်ပြီးတော့သမရဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာတူးချင်းတယောက်ချင်းအကြောင်းကိုမပြောပြခဲ့ပေမဲ့လို့သတင်းလွတ်လပ်ခွင့်အခြေခံမူတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တယ်လို့သမရဩဘားမားကဆိုပါတယ
် I brought up a basic principle that I stated earlier which is that a free press is a foundation for any democracy.
တဲ့ဒင်းလူလတ်ခွင့်ဆိုတာဒီမိုကရေစီရဲ့အုတ်မြစ်ဖြစ်တယ်ဆိုတဲ့အခြေခံမူကိုတော့ပြောပြဖြစ်ပါတယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလူထုကိုရှင်းလင်းတင်ပြဖို့သတင်းတောက်ကိုအားထားရတာဖြစ်ပါတယ်အစိုးရကသတင်းတောက်တွေကိုထိန်းချုပ်နေမယ်ဆိုရင်တော့အစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုတွေကိုသိရှိနိုင်ဖို့လူထုအတွက်အခက်အခဲဖြစ်မှာဖြစ်ပါတယ်သတင်းသမားတွေဟာလိုအပ်တဲ့ပေါင်းကူးဖြစ်ပါတယ်ဒါတွေအတွက်အသွင်ကူးပြောင်းရေးလုပ်နေကြတဲ့ကာလလို့ယူဆပါတယ်အရင်တစ်ခေါက်တာတုန်းကထပ်ပို့ပြီးတော့တက်တက်ကြွကြွဆွေးနွေးနေကြပုံရပါလေ။ဒါပေမဲ့ဒီလောက်နဲ့ပဲကျင်းနဲ့နှစ်သိပ်နေလို့မရပါဘူး။တရင်သမားတွေထောင်ချနေတယ်၊အဖမ်းခံရတယ်၊အသက်ခံရတယ်၊အနောက်ရှက်ခံရတယ်၊ပြစ်ဒဏ်ပေးခံရတယ်၊စသဖြင့်ကြားနေရရင်တော့အဲ့ဒီအစိုးရဟာဒုက္ခရောက်နေလို့ပါပဲ။ဒီအစိုးရနဲ့ပဲဖြစ်ဖြစ်၊ဘယ်အစိုးရနဲ့ပဲဖြစ်ဖြစ်တရင်သမားတွေဒုက္ခရောက်နေတယ်လို့ကြားရင်ကျွန်တော်တို့ကထောက်ပြပြောဆိုမှာပဲဖြစ်ပါလေ။
နေပြည်တော်ကနေဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာတဲ့သမရဦးဝါမဟာခရီးရောက်မဆိုင်ဆိုသလိုပဲရန်ကုန်မြို့လေကအတွင်းရင်များရုံးဟောင်းကိုတွားရောက်လေ့လာခဲ့ပါတယ်။ဒီကနေ့စုလီဖျားတဝိုက်မှာရှိတဲ့ခရီးရန်ဖျားရှိခိုးကျောင်းနဲ့ ဂျူလီယာဆွန်နီဘလီကျောင်းတွေကိုကားနဲ့လှည့်ပတ်လည်လာပြီးမှဒေါအောင်ဆန်းစုကြည်အိမ်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ရှင်။